ချင်းပြည်နယ်ပလဝါမြို့နယ်မှာပထမဆုံးကိုဗစ်ရောဂါပိုးကူးစက်သူအတည်ပြုလူနာတချို့ရှိခဲ့ပြီးနောက်စိုးရိမ်မှုတွေထောက်ပေါ်လာနေတဲ့အထက်ကျန်းမာရေးဆော့ရှော့မှုအားနည်းတဲ့စစ်ဆောင်စခန်းတွေကဒုက္ခသည်တွေလည်းပါဝင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါမြန်မာနိုင်ငံကအနာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနိုင်တဲ့အန္တရာယ်တွေအတွက်ကျန်းမာရေးတာဝန်ရှိသူတွေတတိပေးနေချိန်မှာပဲချင်းပြည်နယ်ပလဝါမြို့နယ်မှာပထမဆုံးကူးစက်သူ၄ယောက်ကိုအတည်ပြုလိုက်တာပါရောဂါကူးစက်ခံရကြောင်းမနေ့တုန်းကပဲအတည်ပြုလိုက်တဲ့လူနာဟာကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကပြန်လာသူတွေဖြစ်တယ်လို့လည်းပလဝါမြို့နယ်ကျန်းမာရေးဌာနဦးစီးမှုဒေါက်တာစိုးတက်ဝင်းကပြောပါတယ
်သူတို့ကစုစုပေါင်း9ယောက်ပြန်လာတာကြခုနှစ်ယောက်ပြန်လာတာခုနှစ်ယောက်လုံးကိုစစ်တာမှာအဲဒီလေးယောက်က positive ဖြစ်တာပေါ့နော်အဲဟုတ်တယ်ပထမဆုံးများဟုတ် guideline ရစစ်လိုက်လို့သာ positive တွေ့တာပေါ့နော်ဟုတ်လက္ခဏာရှိလို့စစ်တာတော့မဟုတ်ဘူးများ
ကိုဆက်မှုအတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွာလံကတ်တက်ပြီးယောဂါရှိမရှိစစ်ဆေးသွားမယ်လို့ဒေါက်တာစိုးတက်ဝင်းကပြောပါတယ်ဖို့ပြိုးတက်တက်မှုနှိပ်ကြပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်မှာပထမဆုံးအကြိမ်ကိုဗစ်ကူးစက်သူအတည်ပြုခဲ့ပြီးနောက်ယောဂါကူးစက်မှုအန္တရာယ်ကိုစွန့်ရိမ်မှုတွေလည်းထပ်ပေါ်လာပါတယ်။အေးအေးရောခါလက်နက်ကန်အဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်တန်းဆောင်နေရတဲ့စစ်ဆောင်စခန်းတွေအများပြားကြားမှာလည်းယောဂါကူးစက်မှာစွန့်ရိမ်နေကြတာပါ။မြောက်ခံတွေတမကဒုက္ခတွေတွေကြမှာပါယောဂါကုသမဲ့အန္တရာယ်ကိုစိုးရိမ်နေကြတာလို့လဲပလဝမြို့မှာခိုလုံနေတဲ့သိဆောင်ဒုက္ခတဲ့ဥတင်ဦးကပြောပါတယ
်ဒီမျိုးလူမျိုးသားအပါအဝင်ကျွန်တော်တို့ဆွေးနွေးဆောင်ပြည်သူတွေကလည်းနည်းနည်းထိတ်လန့်နေကြတာပေါ့ဒီယောဂါဘယ်လိုဖြစ်လာမလဲဆိုတော့စိုးအတားကြီးစိုးရိမ်တာပေါ့မိုက်ဘာလို့လဲဆိုရင်ဒီဘက်မှာကတကယ်လို့များဖြစ်လာမယ်ဆိုရင်ဒီကလေးဖြစ်လာမယ်ဆိုရင်မလွယ်ဘူးလို့ကျွန်တော်တို့ကစိတ်ဆောင်စခန်းမှာနေရဆိုပေမဲ့ကျွန်တော်တို့က6ပေလုံးလုံးမကွာနိုင်ဘူးလေအမရေ
ဒုက္ခတဲ့စခန်းတွေမှာကျန်းမာရေးဆောက်ရှောက်မှုအားနည်းပြီးစုပြုံနေထိုင်ကြရတဲ့အတွက်ယောဂါကုသမှာကိုစိုးရိမ်နေတယ်လို့လည်းအကူအညီပေးနေသူတူကပြောပါတယ
်ဟိုအခု3ပေအကွာတော့ရှိတာပေါ့နော်ယာယီတဲဆောင်ကျွန်တော်တို့ဆောက်ထားတဲ့ဟာတွေကတော့အဲ့တော့3ပေအကွာစီကတော့လုတ်ထားတာပေါ့နော်ဒါပေမဲ့လေအဲ့ဒီမှာတစုတစ်ခဲကြီးနေတာချက်ပြုတ်တာပါညာဆိုရင်လေတနေရာလေးမှာဒီလိုစုမှာချက်ရတာကိုအဲ့တော့နည်းနည်းလေးတော့ခုနလိုဖြစ်နိုင်ချေရတော့ဖြစ်ပြီဆိုရင်တော့အကုန်လုံးတော့မလွေဘူးပေါ့နော်အဲကုချက်ကုလေကူလာပေါ့နော်အဲ့လိုလေးတော့ဖြစ်မှာပေါ့
လက်နက်ကင်ပလီပခတွေကြောင့်ပလဝမြို့နယ်မှာခိုလုံနေကြသူတထောင်ကျော်ရှိနေတယ်လို့လဲဒေသခံအကူအညီပေးရအဖွဲ့တစ်ခုဖြစ်တဲ့ခုမေချင်းမျိုးနိုင်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီကခံမှန်းထားပါတယ်ပလဝမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့စစ်ဆောင်ဒုက္ခတဲ့စခန်းတွေမှာယောဂါကုသမှုကာကွယ်ရေးအစီအမံတွေနဲ့လိုအပ်တဲ့ပစ္စည်းထောက်ပံ့ထားတယ်လို့ပြောပါတယ်
။တက်ခွဲဆောင်ပေါ်ပြီးစီကန်တင်းလေးပေါ်ပြီးသမှုဖွဲ့ထားတာရှိတယ်။ဒီဘီကက်စခန်းလိုက်သူခေါ်ပြီးမှသူဖွဲ့ကောင်းဆောင်နေဘူး။ဒီမထွက်ဖို့တော့ဒီထွက်လည်းပဲနေရာဟောပေါ့အဲ့လက်ကြည့်ဖို့ပြင်မစက်စင်ပြီးမှအပြင်ထွက်ဖို့ပြန်ရအောင်လည်းပဲလက်ကြည့်ပြီးမှနေဦးသေးပြန်ဝင်ဖို့အထူးဒီကတော့အင်ဂျင်မထွက်ကြဘူးလို့အပင်းနဲ့အင်ဂျင်မထွက်ဘူးပေါ့။တော့ဈေးသွားပြီလားဆိုလည်းပဲအင်ဂျင်ကိုတရားနှုံးရဲနဲ့ဖြစ်မနေသွားမယ်ဆိုသွားဖို့အဲ့ဒါတွေကတော့အကုန်လုံးဘဝစီကန်ချက်နဲ့ညီနေထိုင်ဖို့မှကြားပြီးပါပြီခင်ဗျာ
။မြန်မာနိုင်ငံအဝွန်နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲတွေကျင်းပခဲ့ရမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံခဲ့မှုတွေရှိခဲ့တာကြောင့်ကပ်ရောဂါကူးစက်မှုတွေတိုးလာနိုင်တဲ့အန္တရာယ်ကိုသတိထားဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကလည်းသတိပေးထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထိသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ 1,600 ကျော်နဲ့ကူးစက်သူအတည်ပြုလူနာ 9,400 ကျော်ရှိပါတယ်ရှင်။ကျွန်မအာကနွန်ပါ VOA.com သတင်းပေးပို့ထားတာဖြစ်ပါတယ်။